ယခုလည်းကန်တပ်ဖွဲ့အေအေနဲ့တိုက်ပွဲတွေအတွင်းမြန်မာစစ်တပ်ကစစ်ရာဇမှုတွေကျူးလွန်နေကြောင်းနိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုဖွဲ့ Amnesty International ရဲ့အစီရင်ခံစာတက်ကဖော်ပြလိုက်ပါရယ်။ဇန်နဝါရီလ4ရက်နေ့လွတ်လပ်ရေးနေ့မှာယခုတပ်မတော်အေအေကယခုပြည်နယ်မှာရှိတဲ့ရဲကင်းစခန်းတချို့ကိုစီးနင်းတိုက်ခတ်ခဲ့ပြီးနောက်မြန်မာစစ်တပ်ရဲ့ခွင့်ပြုချက်အရစစ်တပ်ကလိုင်လံချေမှုနဲ့စစ်စင်ရေးတွေအတွင်းဥပဒေမဲ့တပ်ဖြတ်မှုဖမ်းဆီးမှုညှဉ်းပန်းနှိပ်စက်မှုတွေပါဝင်လူ့ခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်နေတာဖြစ်တဲ့အကြောင်းလည်းဖော်ပြထားပါကန်ဒီနေကတချို့ပြန်စစ်စင်ရေးမှာမြန်မာစစ်တပ်အရက်သားတွေပေါ်ချင်းချောက်တဲ့လူရဲတွေကိုတမင်သက်သက်ကျူးလွန်နေကြောင်းလဲ Amnesty International ဖွဲ့ရဲ့အရှိန်အရှိတောင်အရှာဆန်ရဒါရိုက်တာ Nicholas Buckling ကဒီနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပါတယ်။အီရန်နဲ့ကန်တပ်ဖွဲ့ဘက်ကလည်းအရက်သားတွေကိုဖမ်းဆီးတာပါဝင်လူခွင့်ရေးချုပ်ဖောက်မှုတချို့ရှိတဲ့ကြောင်းလဲဖော်ပြထားပါ။ရင်းညာမှုစနစ်ပေါ်ရက်စက်ချင်းချောက်တဲ့လူရဲတွေကျူးလွန်နေတာနှစ်နှစ်မပြည့်ခင်မှာပဲရခိုင်ပြည်နယ်မှာနောက်တစ်ချိန်လူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်နေတာဖြစ်တဲ့အကြောင်းလဲပြောဆိုထားပါတယ်။2019အောက်တိုဘာလကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSC ရိုဟင်ဂျာဆွေးနွေးပွဲကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေလက်လံရှင်းလင်းတဲ့စစ်စင်ရေးတွေမှာတော့လည်းရိုဟင်ဂျာမွတ်စလင်တွေပေါ်လူခွင့်ရေးချုပ်ဖောက်မှုတွေအကြီးအကျယ်ကျူးလွန်နေတဲ့အကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအသံဝင်ကဆွဆွဲထားကြတာပါ။ရိုဟင်ဂျာဆိုတဲ့မျိုးကိုတရားဝင်သိမှတ်ပြုလက်ခံမထားတဲ့မြန်မာစစ်တပ်နဲ့ဆွေးနွေးတော့နိုင်ငံတကာဆွဆွဲနေတဲ့လူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်နေတာမရှိကြောင်းငြင်းဆန်လာပြီးကျူးလွန်သူတွေချို့ပေါ်ထုတ်ရင်းယူမှုတွေရှိကြောင်းလည်းပြောဆိုထားပါတယ်။